This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသောတာရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှစ်ပါးချမ်းသာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ2ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်လေးစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ2ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါရမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့2025ခုနှစ်မှာကင်းနေပြည်နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်မယ်လို့ KNDF ဥက္ကဋ္ဌပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်မှာကင်းနေပြည်နယ်အတွင်းမှာရှိတဲ့အကြမ်းဖက်စစ်ကောင်စီတပ်စခန်းအားလုံးကိုသိမ်းပိုက်သွားမှာဖြစ်ကြောင်းကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ပီထူကနေတိကူမိန်ကောမှာပြောဆိုလိုက်ပါတယ်။နေတိတိုင်းမှာတန်တိတိုင်အသီးသီးချမှတ်ခဲ့ရာမပြီးဆုံးသေးတဲ့ဆေးအာနာရှင်စန့်ကျင်ရေးရိုင်းနဲ့နေပေမဲ့လည်းမပြိုလဲသေးတဲ့ဆေးအာနာရှင်ကိုအမြန်ဆုံးပြိုလဲသွားစေရန်လှုံ့ဆော်ကြရမှာဖြစ်ကြောင်း2024ခုနှစ်ကိုပြန်ကြည့်ပါကတော်လည်းတပ်ဖွဲ့များပုံမှုစည်းလုံးမှုရှိပြီးသင်ငန်းစာများရရှိခဲ့ကြောင်း KNDF အနေဖြင့်တလီလုံးစစ်စင်ရေးနဲ့အတူ10-20စစ်စင်ရေးကိုပါဝင်ခဲ့ကြောင်းအသိပေးထားပါတယ်။2024မှာတော့အသင့်အတင့်လေးတိုက်ပွဲအခြေအနေအနည်းငယ်ကျော်သွားတာလေးရှိခဲ့ပါတယ်။ဒါကလည်းတော်လန်ရေးရဲ့အခက်အခဲတွေကြောင့်မို့လို့ဖြစ်ပါတယ်။2025မှာကျွန်တော်တို့ရဲ့အောင်ပွဲတွေအဆင့်ဆင့်ယူနိုင်ဖို့အတွက်ကိုကျွန်တော်တို့ပြင်နေတယ်။အဒီအတွက်ကိုလည်းကျွန်တော်အနေနဲ့ confident လုံးဝရှိလာပါတယ်။ဒီနှစ်ထဲမှာစစ်ကောင်စီဘက်မှရောက်နေကြတဲ့သူတွေအားလုံးကနီလန်ပေါင်းစုံနဲ့ကြိုးပမ်းပြီးတော့ဘက်ပြောင်းလာလိမ့်မယ်လို့ယုံကြည်တယ်လို့ဒီ2025မှာတိုက်ရင်အလိုက်ဘက်ပြောင်းလာဖို့မျှော်လင့်ပါတယ်။ပြပြောင်းလာဖို့လေဒီကနေပြီးတော့ထက်ဆင့်တိုက်တွန်းလိုပါတယ်2025ထဲမှာဆိုရင်ကျွန်တော်တို့ကင်းနေပြည်နယ်မှာပေါ့စကန်းတွေပြန်သိမ်းနိုင်ဖို့လုပ်ပါမယ်အဲ့ဒီအတွက်ကိုပြည်သူတွေကစောင့်ကြည့်ပေးပြီးမှအားပေးကြဖို့ထောက်ခံဖို့ပြောလိုပါတယ်မိဘပြည်သူတွေရဲ့ထောက်ပို့မှုမပါဘဲနဲ့ကျွန်တော်တို့လုံနိုင်မှာမဟုတ်ဘူးဒါကြောင့်စကန်းသိမ်းတဲ့ဟာတွေကို2025ထဲမှာအပြည့်အပြည့်လုံနိုင်ဖို့အတွက်ကိုကြိုးစားမယ်ဆိုတာလည်းပြောပြလိုပါတယ်လို့ KNDF ဥက္ကဋ္ဌခွန်ပီထူကပြောဆိုထားပါတယ်ပြည်သူတွေရဲ့ထက်ဝင်ငွေတွေနဲ့ကောက်ခံတဲ့အခွန်တွေကနေပြီးတော့မှကျွန်တော်တို့ပွင့်လင်းမြင်သာမှုရှိစွာနဲ့အကျိုးရှိစွာအသုံးပြုသွားမှာဖြစ်ပါတယ်။ကင်းနီပြည်သူတွေအတွက်စံစဘာမပြတ်လက်အောင်ဆောင်ရွက်တာတွေရှိပါတယ်။အထူးသဖြင့်ကင်းနီပြည်ရဲ့ဘဏ်လုပ်ငန်းတစ်ခုကိုလည်းကျွန်တော်တို့အစပြုနိုင်ပြီးမှပြည်သူတွေရဲ့ငွေပေးငွေလှဲတဲ့ကိစ္စတွေရောချင်းငွေကိစ္စတွေရောလုပ်ငန်းငငယ်လေးကိုပြန်လည်တည်ထောင်နိုင်ဖို့အတွက်အသေးစားချင်းငွေလုပ်ငန်းတွေရောကျွန်တော်တို့ဘက်ကတိုးမြင့်ပြီးမှလှုပ်ဆောင်သွားဖို့ပြင်ဆင်နေပါတယ်။အဒီအတွက်ကင်းနီပြည်အစိုးရရဲ့တာဝန်တွေဖြစ်ပြီးတော့ပြည်သူလူထုနဲ့အတူပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်လို့ကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ဥက္ကဋ္ဌခွန်ပီထူကဆက်လက်ပြောဆိုထားပါတယ်။ဒါပြင် NUG အစိုးရနဲ့ချိတ်ဆက်ကပုံမှုကောင်းမွန်တဲ့အုပ်ချုပ်ရေးလုပ်ငန်းများဆောင်ရွက်နိုင်ရန်ပြင်ဆင်ထားကြောင်း KNDF ဥက္ကဋ္ဌခွန်ပီထူကအသိပေးပြောဆိုထားပါရခင်ဗျာ
အခုဆက်လက်ပြီးတော့တော်လန်ဤသမစစ်မှန်တယ်ဆိုရင်ဝေဖန်မှုတန်ကိုခံနိုင်ဖို့လိုသလိုအာမနာတန်ဝေဖန်ကြဖို့လိုအပ်တယ်လို့မန္တလေး PDF မှစေဦးစီးအရာရှိပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်တော်လိုင်းအီသမားစစ်မှန်တဲ့ဆိုရင်ဝေဖန်မှုတံကိုခံနိုင်ဖို့လိုသလိုအာမနာတံဝေဖန်ချဖို့လိုအပ်တယ်လို့မန္တလေး PDF ကစစ်ဦးစီးအဖွဲ့ဝင်ဒေါက်တာစိုးသူရာဇော်ကဇန်နဝါရီလ10ရက်နေ့မှာအသိပေးဆိုထားပါတယ်။ကျွန်တော်တို့ဟာတော်လိုင်းအီသမားစစ်မှန်တဲ့ဆိုရင်ဝေဖန်မှုတံကိုခံနိုင်ဖို့လိုသလိုအာမနာတံဝေဖန်ချဖို့လိုအပ်ပါတယ်။ဝေဖန်တံတွေကိုလည်းရင်ဘက်ကြဲကြဲနားကြီးကြီးနဲ့နားထောင်နိုင်ဖို့ကိုလည်းလိုတယ်။ဝေဖန်တံကိုမခံနိုင်ဘူး။ဝေဖန်တံကိုနားမစွန့်ဘူးဆိုရင်ဘလူးကိုတတ်ဖို့ကြိုးစားရင်ကိုကိုတိုင်ဘလူးဖြစ်သွားနိုင်ပါတယ်လို့ဆိုထားပါတယ်။ဒါပြင်တော်လန်ยีမြန်မြန်အောင်စီဖို့သာရည်နှံကြမယ်ဆိုလို့ရှိရင်အချို့သောပြဿနာတွေဟာကွဲပြောက်သွားမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ
ဆက်လက်ပြီးနိုင်ငံတော်အဆင့်အောင်စရာစစ်ကြောင်းမှလက်နက်ခဲယမ်းများနဲ့အတူလာရောက်ပူးပေါင်းလာတဲ့စစ်သည်များအားကြိုးစားထောက်ခံပွဲနဲ့ထောက်ပံ့ငွေပေးအပ်ပွဲအခမ်းအနားကျင်းပတဲ့တရင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ31ရက်နေ့မှာ KNL ဦးဆောင်တဲ့တော်လိုင်းပူပေါင်းတပ်ဖွဲ့များထံသို့လက်နက်ခဲယမ်းများနဲ့အတူဖြစ်စီအကြောင်းအမျိုးမျိုးကြောင့်လက်နက်ခဲယမ်းမပါသည်ဖြစ်စီအာလုံးလက်ခံကြိုးစားပေးခဲ့ပြီးတော့နိုင်ငံအဆင့်ရှိအောင်စရာစစ်ကြောင်းမှလာရောက်ပူပေါင်းလာတဲ့စစ်သည်များကိုကြိုးစားထောက်ခံပွဲနဲ့ထောက်ပံ့ငွေပေးအပ်ပွဲအခမ်းအနားကျင်းပခဲ့ကြောင်း KNU ဗဟုမှသတင်းထုတ်ပြန်ထားပါသည်။မြောက်ရီမြို့ဟာစစ်ကောင်စီတပ်မှအာဏာမသိမ်းမီမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာအနေဖြင့်နေစင်နဲ့အမျှ65ရာခိုင်နှုန်းသောဝင်ငွေအခွန်ဘဏ္ဍာအားဆရာနာရှင်အတွက်ရရှိခဲ့တဲ့အဓိကနေရာတနေရာဖြစ်ခဲ့ပြီးတော့အာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်မှ၎င်းတို့ရဲ့အသက်သွေးကြောအတွက်အဓိကကြတဲ့နေစက်မြို့နဲ့ကုန်သွယ်ရေးလမ်းကြောင်းကော့ကရိတ်မြောက်ရီအာရှလမ်းမကြီးအားပြန်လည်ထိန်းချုပ်နိုင်ရန်လက်နက်အင်အားလူအင်အားတောင့်တင်းခိုင်မာစွာဖြင့်နိုင်ငံတော်အဆင့်ရှိတဲ့အောင်စီရဆစ်စင်ရေးအမည်ဖြင့်ထိုးစစ်ဆင်ခဲ့ပြီမဲ့လေအောင်နိုင်ခြင်းမရှိပဲအရှုံးများနဲ့သာရင်ဆိုင်နေရတာဖြစ်ပါတယ်။နိုင်ငံတော်အဆင့်ရှိတဲ့အောင်စရာစစ်တောင်းဟာထိုင်းမြန်မာနယ်စပ်မြောက်ရီမြို့သို့ရောက်ရှိနိုင်ခြင်းမရှိတော့တယ်လို့အာရှလမ်းမကြီးကလည်းထိန်းချုပ်နိုင်စွာမရှိတော့ပဲ KNL ဦးဆောင်တဲ့တော်လိုင်းပူပေါင်းတပ်ဖွဲ့များရဲ့အထက်ထက်သောပိတ်ဆို့တိုက်ခိုက်မှုများကြောင့်နေစဉ်နဲ့အမျှသေဆုံးဒဏ်ရာရရှိခဲ့ပြီးတော့လူအင်အားလက်နက်အင်အားများရော့နေလာသည်တာမကစာနယ်ရိက္ခာများလည်းပြက်လက်နေကြတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီအတွက်လက်နက်ခဲယမ်းနဲ့စာနယ်ရိက္ခာများအတွက်မြေပြင်မှပို့ဆောင်ပေးရန်လမ်းကြောင်းမရှိတော့တဲ့အတွက်ဝေဟင်မှလေယာဉ်များနဲ့သာရိက္ခာတုံများအားတွားရောက်ချပီးနေရပြီးတော့ရရှိလာတဲ့ရိက္ခာကြောင်များကိုအရာရှိအဆင့်ရှိသူများသာစားတောက်ခဲ့ရကအောက်ခြေမှလက်အောင်ငယ်သာစစ်သည်များမှစားတောက်ခွင့်မရှိဘဲခောက်ဆွဲကြောင့်မာမာတထုတ်လင်စစ်သည်၃ဦးဖြင့်မျှဝေစားနေကြရတယ်လို့သိရပါတယ်။ရှေ့တန်းမြေပြင်မှာထူးအခြေအနေများကြောင့်စစ်သည်များဟာစိတ်တခွန်အားကိုကံအားစသဖြင့်များပြက်ပြားလာခဲ့ကြပြီးတော့နေစဉ်နဲ့အမျှလက်နက်ခဲယမ်းများနဲ့အတူအလံပြူထောင်သူများနဲ့တော်လိုင်းပူပေါင်းတပ်ဖွဲ့များထံသို့ထွက်ပြေးခိုလုံလာသူများရှိလာကြပါသည်။ KNL နဲ့တော်လိုင်းပူပေါင်းတပ်ဖွဲ့များမှစစ်ရဲစီမင်းစည်းကမ်းများနဲ့အညီလူသားချင်းစာနာထောက်ထားမှုများဖြင့် KNU ထိန်းချုပ်နေမိမှရှိသမျှစစ်ကောင်စီတပ်မှမြေသီးစစ်သည်မဆိုမိမိတို့နဲ့လာရောက်ပူးပေါင်းကပြည်သူလူထုများရဲ့ရင်ခွင်သို့ခိုးလုံပါရန်အစဉ်မြဲနှွေးထွေးစွာဖိတ်ခေါ်လျက်ရှိနေကြောင်းဖော်ပြထားပါသည်။ထို့သို့လာရောက်ပူးပေါင်းလာတဲ့စစ်သည်တော်များအား KNL ဦးဆောင်တဲ့တော်လိုင်းပူးပေါင်းတပ်ဖွဲ့များနဲ့ပြည်သူလူထုများမှအတိအမှတ်ပြုတံပိုးထားလေးစားတဲ့အနေဖြင့်၎င်းတို့အားကောင်းမွန်စွာကြိုးစားဧည့်ခံပေးခဲ့ပြီးတော့၎င်းတို့အတွက်ထောက်ပံ့မှုများလည်းပေးအပ်ခဲ့ပြီးတဲ့နောက်၎င်းတို့ရဲ့အနာဂတ်ဘဝရှိရေးအတွက်၎င်းတို့ဆန္ဒရှိတဲ့အတိုင်းစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။
ဆက်လက်ပြီးငဇုံမြို့နယ်မှာနှစ်သိက္ကူညာကစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရသာပြည်သူ၅ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းငဇုံမြို့နယ်တားကျင်ပေါ်ကြေးရွာကိုနှစ်သိက္ကူညာမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တဦးအပါအဝင်အရသာပြည်သူ၅ဦးသေဆုံးခဲ့တယ်လို့ဒေသခံတွေထံမှသိရပါတယ်။ဒီဇင်ဘာလ31ရက်နေ့နှစ်သိက္ကူညာမှာတားကျင်ကြေးရွာကိုစစ်ကောင်စီက၃ချိန်တိုင်လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရာကြေးရွာအတွင်ကြားရောက်ပေါက်ကွဲခဲ့ပါသည်။ဘုံကျဲတိုက်ခိုက်မှုအတွင်အသက်၅နှစ်အရွယ်ကလေးငယ်တဦးအပါအဝင်မိသားစုဝင်၅ဦးသေဆုံးခဲ့ရကစိုးရိမ်ရတဲ့ဒဏ်ရာရရှိသူ၆ဦးအထိရှိနေတယ်လို့သိရပါသည်။ပထမဆုံးအချိန် Jet Fighter နဲ့ဘုံကျဲတိုက်ခိုက်မှုမှာအခုလိုထိခိုက်သေဆုံးခဲ့တာဖြစ်ပြီးတော့နောက်ထပ်၂ချိန်လေထိဆက်တဲ့ယင်တွေနဲ့ဘုံကျဲရွာမှာတော့လူသေဆုံးခဲ့တာမရှိဘူးလို့ဆိုထားပါသည်။တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲလေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးတော့နောက်ထပ်လေလေကြောင်းတိုက်ခိုက်မှုတွေရှိလာနိုင်တာကြောင့်ဒေသခံတွေထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်။ဒါကျင်ရွာဟာရခင်ကလည်း၃ချိန်တိုင်လေကြောင်းတိုက်ခိုက်ခံထားရပြီးတော့ယခုတစ်ချိန်က၄ချိန်မြောက်ဖြစ်ကလူထိခိုက်သေဆုံးတာတွေလည်းရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ဆက်လက်ပြီးဘီလင်းမြို့နယ်မှာတရက်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု၃ချိန်ပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နယ်မြေဘီလင်းမြို့နယ်မှာတရက်အတွင်းစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှု၃ချိန်ပြုလုပ်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ30ရက်နေ့နေ့လယ်7:55မိနစ်အချိန်မှာကျက်တောင်းစိတ်အနောက်ရွာနယ်ပြင်းမပင်စိတ်ရွာကြားထုတ်ကော့နော်ဘောကိုဘုံသုံးလုံးကြေးချခဲ့ကစစ်တနက်များဖြင့်ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။နေ့လယ်12:05မိနစ်မှာလဲနုဘေဘောရွာအနီးထင်းညစားထနေရာကိုဘုံသုံးလုံးကြေးချခဲ့ကနေ့လယ်12:30မိနစ်အချိန်မှာဒေဗျူကျောင်းထီးကြီးခံရွာကျော်ပရေကုံတော်တဲ့ကိုဘုံသုံးလုံးနဲ့စစ်တနက်များပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဆိုပါလီကျောင်းတိုက်ခိုက်မှုများအတွင်ပြည်သူအများထိခိုက်မှုမရှိခဲ့ပေမယ့်အနီးအနားကျေးရွာများမှာပြည်သူလူထုအနေဖြင့်ထိတ်လန့်ကြောက်ရွံ့ကာဘေးလွတ်ရာနေရာဒေသများကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးခလယ်လူထုခရိုင်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရမျာကြောင့်ပြည်သူတအုပ်တည်ဆုံးပြီး9ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေမြေခက်လွယ်လီထူခရိုင်လေတူမြို့နယ်နဲ့မူမြို့နယ်အတွင်းမှာစစ်ကောင်စီကရွေကျဲရှိရှိလက်နက်ကြီးဒရုန်းများဖြင့်ကျေးရွာများကိုပစ်ခတ်ခဲ့တာကြောင့်အပြစ်မဲ့အရသာပြည်သူတဦးသေဆုံးပြီးတော့ခုနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ28ရက်နေ့ညနေ4နာရီအချိန်မှာနတ်တန်ကွင်းအခြေဆိုင်စစ်ကောင်စီတပ်ကလက်နက်ကြီးသုံးလုံးပစ်ခတ်ခဲ့ရာအင်တိုင်းကုန်းကျေးရွာအတွင်းမှာကြောက်ရွံ့ပေါက်ကွဲခဲ့ပြီးတော့အသက်40အရွယ်ရှိညာလာစီထိမှန်တိဆုံးခဲ့ရပါတယ်။ဒါအပြင်အသက်20အရွယ်စောခွားစီအသက်55နှစ်အရွယ်ညာလူမာနဲ့နော်အားမူတို့သုံးဦးလည်းထိမှန်ဒဏ်ရာရရှိခဲ့ပါသေးတယ်။ဒါအပြင်ဒီဇင်ဘာလ30ရက်နေ့ညနေ5နာရီ5မိနစ်အချိန်မှာလည်းကွင်းချောင်းဝမှစစ်ကောင်စီတပ်များက120မမလက်နက်ကြီးတလုံးပစ်ခတ်ခဲ့ရာအင်တိုင်းကုန်းရွာအတွင်ကြားရောက်ပေါက်ကွဲခဲ့ပြီးတော့အသက်12နှစ်အရွယ်နော်တားလေစီတို့နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အလားတူဒီဇင်ဘာလ30ရက်နေ့ညနေ3နာရီခွဲအချိန်မှာတပ်ဖမ်းပင်ကျေးရွာအတွင်ကိုစစ်ကောင်စီတပ်ကဒရုန်းဖြင့်ပုံကျဲခဲ့ရာအသက်46နှစ်အရွယ်မတန်တန်ဆိုးနဲ့အသက်1နှစ်ခွဲအရွယ်ရှိမောင်ရဲထက်အောင်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ဆလဘီစစ်ကောင်စီဘက်ကမြုပ်ထားခဲ့တဲ့မြေမြုံမိုင်းအလုံး20ဝန်းကျင်ကိုဆလင်းပကဖမှဖယ်ရှားရှင်းလင်းတဲ့တရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဆလင်းမြို့နယ်ဆလင်းမြို့စီဆွဲအိုဒိန်လန်ကပါစ21တို့တွေ့တန်းထားတဲ့နေရာတွေမှာစစ်ကောင်စီဘက်ကမြုပ်ထားခဲ့တဲ့မြေမြုံမိုင်းအလုံး20ဝန်းကျင်ကိုဆလင်းပကဖမှဒီဇင်ဘာလ28ရက်နေ့ကရှင်းလင်းခဲ့တယ်လို့သိရပါတယ်။ပြည်သူများဘေးကင်းစွာသွားလာနိုင်ရေးအတွက်ယခုလိုမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုစူးစမ်းလုပ်ကင်နေကြတာဖြစ်တယ်လို့လဲပကဖအရင်အမည်ကပြောဆိုထားပါရခင်ဗျာ
ဆလဘီမုံရွာနာမခါမှထွက်လာတဲ့တန်ချက်ကာကား6စီးအား6ဦးမြင်းမူလန်ပိုင်းတနေရာမှာနှစ်ကြိမ်မိုင်းဆွဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်ဒီဇင်ဘာလ31ရက်နေ့မနက်9နာရီဝန်းကျင်အချိန်မှာမုံရွာမြို့နာမခါမှထွက်လာတဲ့တန်ချက်ကာကား6စီးအား6ဦးမြင်းမူလန်ပိုင်းတနေရာမှာစောင့်ကြည့်ပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းလျှက်စစ်တပ်ခွဲမှတရင်ထုတ်ပြန်ထားပါတယ်မုံရွာမြို့နာမခါမှထွက်လာတဲ့စကားဆတန်ချက်ကာကား6စီးဟာမုံရွာမြို့မှစတင်ထွက်ခွာလာတဲ့တရင်အရာတော်လိုင်းတပ်ဖွဲ့များအနေဖြင့်အတင်ကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့မိုင်းကွင်းများအနီးမှာကြိုတင်ဆောင်ဆိုင်နေစဉ်အဆိုပါစကားဆတန်ချက်ကာရင်တန်းအားလုံခြုံရေးပေးရန်ချောင်းဦးမြို့အတွင်းမှခြေလင်းထွက်ခွာလာတဲ့စကားဆ30ခန်းမှာမိုင်းခွင်းများရှိရာသို့ပထမဦးစွာရောက်ရှိလာတာကြောင့်မိုင်းဆွေတိုက်ခိုက်ရာစကားဆတပ်သား3ဦးထိခိုက်ဒေဆုံးတယ်လို့ဖော်ပြထားပါတယ်။စကားဆတပ်သားများဘက်မှလည်းလက်နက်ငယ်များဖြင့်တရက်ဆက်ပြန်လည်ပစ်ခတ်ရာတော်လိုင်းတပ်ဖွဲ့များဘက်မှခိတ္တငိမ့်တက်ပြီးတော့ပြန်လည်နေရာယူကာနာမခါမှထွက်လာတဲ့စကားဆတန်ချက်ကာက6စီးမှမိုင်းခွင်းများအနီးသို့ရောက်ရှိလာပြီးတော့ထမံမိုင်းဆွေတိုက်ခိုက်ခဲ့ပေမဲ့လေစကားဆတန်ချက်ကကားများထိခိုက်မှုနဲ့ကားများအပေါ်ပါလာတဲ့စကားဆတပ်သားများထိခိုက်သေးဆုံးမှုတရင်အားဆက်လက်ဆုံးဆန်းတယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုအားလျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တရင်တက်ခွဲ3 11 People Defense Force မုံရွာခရိုင်အမှတ်15တရင်ຫນွေဦး Brothers Scotland ຫນွေဦးညီကိုစစ်ကြောင်းတို့မှအတူတကွပူးပေါင်းဆောင်ရွက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီး2024ခုနှစ်မှာတောင်ပိုင်းစစ်ဒေသအတွင်းမြို့နှစ်မြို့အပါအဝင်စစ်ကောင်စီတပ်စခန်းများကိုသိမ်းပိုက်ရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရတောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲနေမြီမှာ2024တနှစ်တာအတွင်းမြို့နှစ်မြို့အပါအဝင်တရင်ဌာနချုပ်များတပ်စခန်းများကိုသိမ်းပိုက်နိုင်ခဲ့ပြီးတော့မဟာဗျူဟာမြောက်စစ်စင်ရေးများစွာပေါ်ဆောင်နိုင်ခဲ့တယ်လို့အမှတ်1စစ်ဒေသခွဲကနှစ်သစ်သတင်းစကားထုတ်ပြန်ထားပါတယ်2024ခုနှစ်အတွင်းမှာဖာပုံမြို့ကိုအပြစ်သက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတော့ဇေယျကြီးမြို့ကိုလည်းထိန်းချုပ်နိုင်ခဲ့တယ်လို့ဆိုထားပါတယ်ဒါအပြင်စစ်ကောင်စီရဲ့တရင်ဌာနချုပ်နှစ်ခုကိုလည်းအပြစ်သက်တိုက်ခိုက်သိမ်းပိုက်ခဲ့ကတရင်ဌာနချုပ်တစ်ခုကိုလည်းဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အပြင်တပ်စခန်းကြီးငယ်20ကျော်ကိုလည်းရှင်းလင်းသိမ်းပိုက်နိုင်ခဲ့တယ်လို့သိရပါတယ်ဒါပြင်တောင်ငူလီတက်စခန်းဌာနချုပ်ကိုမဟာဗျူဟာမြောက်ပစ်မှတ်အဖြစ် Rain of Fire စစ်စင်ရေးအနေနဲ့အောင်မြင်စွာတိုက်ခိုက်နိုင်ခဲ့တယ်လို့ရန်ကုန်မြို့မော်ဘီလီတက်စခန်းဌာနချုပ်ကလည်းမဟာမိတ်တပ်များနဲ့အတူပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဆိုထားပါတယ်။အဆိုပါစီးရေးဖော်ဆောင်မှုများကိုပြည်သူများရဲ့အားပေးကူညီမှုအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ပံ့ပိုးလမ်းညွှန်မှုတောင်ပိုင်းစစ်ဒေသ GOC ရဲ့စီမံကုတ်ကဲမှုမဟာမိတ်ဒေါ်လာရေးတပ်ဖွဲ့များနဲ့ပြည်သူကာကွယ်ရေးတက်မတော် PDF2 ကပူးပေါင်းကဟန်ချန်ညီညီတိုက်ပွဲဝင်ခဲ့တာလို့သိရပါတယ်။အဆိုပါစစ်စင်ရေးတိုက်ပွဲများအတွင်ရဲဝင်ပြောင်မြောက်စွာတိုက်ပွဲဝင်ရင်းဆုံးလို့ပေးဆက်ခဲ့ရတဲ့ရဲဘော်များကိုလည်းလေးနက်စွာဂုံပြူထားပြီးတော့အမှတ်နှစ်စစ်ဒေသအနေဖြင့်မိသူသောအတာအစီအခက်ခဲတွေများစေကာမှုပြည်သူများမျှော်လင့်တောင်းတနေတဲ့ဆရာနာရှင်အမြင့်ဖြတ်ချီးမုန်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်သွေးစည်းညီညွတ်မှုအမိန့်နာခံမှုစည်းကမ်းတည်ဝတ်မှုဇွေလုံးလာဝရိယတို့ဖြင့်အစွမ်းကုန်ကြိုးစားဆက်လက်တိုက်ပွဲဝင်သွားမယ်လို့ဂတိသစ္စာပြုထားကြပါရခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီယန်မင်းစစ်သွေးနဲ့ Car Share တို့ကပြပို့ထားတာဖြစ်ပါရခင်ဗျာ
ဆေးသတင်းကောင်းထုတ်ချက်တွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမိုင်ကဖတ်ကြားတင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင်
။မင်္ဂလာပါတော်ရရှင်များရှင်။အခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်နယ်ဖွဲ့ရန်ကုန်တပ်ရင်းများရန်ကုန်ပကဖားတို့နဲ့တွေ့ဆုံအပစ်ကပြောကြားတဲ့သတင်းကိုပထမဆုံးတင်ပြပေးချင်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းနဲ့ဝန်ကြီးချုပ်ယုံတာဝန်ရှိသူများဟာရန်ကုန်တပ်ရင်းများဖြစ်သောတပ်ရင်း5131တပ်ရင်း5132နဲ့ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတိုက်ခိုက်ရေးတပ်ဖွဲ့လေးတို့နဲ့တွေ့ဆုံကအပစ်ကများပြောကြားပြီးလိုအပ်သည့်အသုံးဆောင်ပစ္စည်းများကိုလှူဒါန်းပေးအပ်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ပါတယ်။အဆိုပါတပ်ရင်းတပ်ဖွဲ့များဟာရန်ကုန်သို့ဦးတည်သောစစ်ရေးဖော်ဆောင်မှုများတွင်အဓိကကျသည့်အခမ်းကဏ္ဍများတွင်ပါဝင်ဆောင်ရွက်ကြမည်တပ်ရင်းတပ်ဖွဲ့များဖြစ်ကြောင်းလည်းသိရှိရပါတယ်။တွေ့ဆုံမှုခီးစဉ်တွင်ပြည်ထောင်စုဝန်ကြီးချုပ်နှင့်အတူအလုတ္တမရေးရဝန်ကြီးဌာနဒုဝန်ကြီးဦးကျော်နီပြည်ထောင်စုဝန်ကြီးချုပ်ဤကိုရေးအရာရှိကိုနောင်ယိုးဝန်ကြီးချုပ်ယုံအမြဲတမ်းအတွင်းဝင်ဒေါ်ကြည်ပြာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေပုံလက်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနဒုစစ်ရေးချုပ်ဒေါက်တာရင်းမာတောင်ပိုင်းစစ်ဒေသဒုစစ်ဒေသမှူးနှင့်ရဲဘော်စောရှားရန်ကုန်ပကဖတာဝန်ခံမွန်ပကဖတာဝန်ခံတို့လည်းလိုက်ပါခဲ့ကြကြောင်းသိရှိရပါတယ်ရှင်ဆလပီမိတိကျင့်ဝတ်မှမရှိတဲ့စစ်အုပ်စုကိုအမြင့်ပြအောင်တိုက်ထုတ်ရမှာပုံမိုစုစည်းညီညွတ်ကြဖို့ပြည်တော်စုဝင်ကြီးချုပ်ဆိုတဲ့တင်းကိုတင်ပြပါမယ်။မိတိကျင့်ဝတ်မှမရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စစ်အုပ်စုကိုအမြင့်ပြအောင်တိုက်ထုတ်ရမှာပုံမိုစုစည်းညီညွတ်ကြဖို့ဇန်နဝါရီ1ရက်2019စုမွန်စကားဆိုရတဲ့ပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တန်းကထည့်သွင်းပြောကြားလိုက်ပါတယ်။တော်လှန်ရေးအမြင်အောင်မြင်ပြီးနိုင်စင်ရက်ဆက်ပြည်သူကိုနှိပ်စက်ဖိစီးနေတဲ့အစံဖက်စစ်အာဏာရှင်စနစ်ကိုအမြန်ဆုံးအမြစ်ပစ်စီချင်ကြတာကျွန်တော်တို့အားလုံးရဲ့တူညီတဲ့အစမ်းအမှန်ဖြစ်ပါတယ်။ဒါပေမဲ့ဘလို့အခြေအနေကတော်လှန်ရေးအောင်မြင်ပြီးအာဏာရှင်စနစ်အမြစ်ပြုတ်သွားပြီလို့စိတ်ချလက်ချကြွေးကြော်ရင်ကျူးနိုင်မဲ့အခြေအနေလဲဆိုတာကျွန်တော်တို့သေချာသုံးသပ်ကြဖို့လိုပါတယ်။ကာလရှည်ကြအမြစ်ဆွဲခဲ့တဲ့ယောဂါကိုပြောက်အောင်ကုသနိုင်ဖို့ဆိုရမှာထိုက်တဲ့ကာလတခုတော့ပေးရတာဓမ္မတာပါကျွန်တော်တို့ရင်ဆိုင်နေကြရတဲ့စေအုပ်စုဟာတိုင်းပြည်ဗန္နာအရင်းမြစ်တွေကိုစိတ်ကြိုက်အသုံးပြုပြီးနှစ်ပေါင်းများစွာခိုင်မာခဲ့တဲ့ institution တခုအနေနဲ့ရှိနေတဲ့အစံဖက်အဖွဲ့အစည်းလည်းဖြစ်ပါတယ်မိတိကျင့်ဝတ်မှမရှိတဲ့အဖွဲ့အစည်းတခုဖြစ်နေတာကြောင့်ကျွန်တော်တို့အနေနဲ့ပုံမို့စုစည်းပြီးပုံမို့အားကောင်းကြဖို့လိုအပ်တာအမှန်ပဲဖြစ်ပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်လက်ရှိမှာအစံဖက်စစ်ခေါင်းဆောင်ဟာစစ်ရှုံးနေလက်ရှိပြီးဒိုင်းတာတော်လှန်ရေးအင်အားစုများကိုငိမ့်ချရေးစကားကန့်လန့်လက်ရှိနေပါရဲ့ရှင်။ဆလပီ2025ခုနှစ်ဟာချင်းမျိုးသားစီလုံးညီညွတ်ရေးအုတ်မြစ်ချနိုင်တဲ့နှစ်ဖြစ်ဖို့အားလုံးကြိုးစားကြရန်ချင်းလန်းကောင်စီဥက္ကဋ္ဌမှတိုက်တွန်းတဲ့သတင်းကိုတင်ပြပါမယ်။2025ခုနှစ်ဟာချင်းမျိုးသားစီလုံးညီညွတ်ရေးအခိုင်အမာအုတ်မြစ်ချနိုင်တဲ့နှစ်ဖြစ်ဖို့အလုံးစုပေါင်းစ조사ဆောင်ရွက်ကြရန်တိုက်တွန်းလိုတယ်လို့ဇန်နဝါရီလ1ရက်နေ့ချင်းလင်းကောင်ဆယ်ရဲ့တက်တကူတဝန်လွှာမှာချင်းလင်းကောင်ဆယ်ဥက္ကဋ္ဌပူဇင်ကျွန်းကတိုက်တွန်းပြောကြားသွားပါတယ်။ချင်းလူမျိုးတွေအကြားအမြင်မတူညီမှုတွေရှိခဲ့ပါကဆွေးနွေးညှိနှိုင်းပြီးအပြေရှားရပါမယ်။အလုံးလက်ခံနိုင်တဲ့အပြေရှားဖွယ်ချင်းဖြင့်ချင်းလင်းပြည်သူများအကြားအမြင်ကင်းကင်းရှင်းရှင်းနဲ့ချင်းလင်းတိဆောက်ရေးကိုဖော်ဆောင်ကြရမှာဖြစ်ပြီးဒါဟာအောင်မြင်မှုရဲ့တော့ချက်လို့ဆိုပါတယ်။ဒီကနေ့စစ်အာဏာရှင်စနစ်ကိုတော်လှန်နေတဲ့အရေးပေါ်ကာလဟာချင်းတော်လှန်အုပ်စုများအကြားမှာဖြစ်စေချင်းပြည်သူလူထုအကြားမှာဖြစ်စေရင်းငွတ်မှုရှိဖို့ပုံမလိုအပ်နေတဲ့ကာလဖြစ်လို့လဲဆိုထားပါတယ်ချင်းပြည်အစိုးရချင်းလင်းကောင်ဆယ်ချင်းမျိုးသားတပ်ဦး CNF နဲ့ကြားကာလချင်းမျိုးသားအတိုင်းပင်ခံကောင်စီ ICNCC ချင်းညီနောင် CB အဖွဲ့ကြား2024နှစ်စတေမာလ21ရက်နေ့ကဇိုရီယူနီဖီကေးရှင်းအော်ဂနိုက်ဇေးရှင်းဇိုရိုဥဆောင်မှုနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အိုင်ဇောမြို့မှာတွေ့ဆုံခဲ့ပြီးသဘောထားကွဲလွဲမှုတွေကိုလက်နက်နဲ့မဖြေရှင်းဖို့အပါအဝင်သဘောတူညီချက်5ချက်ကိုသဘောတူညီမှုရနိုင်ခဲ့ပြီးဆွေးနွေးမှုတွေကိုဆက်လက်လှုပ်ဆောင်ဖို့နှစ်ဖက်အဖွဲ့အစည်းကလည်းသဘောတူလက်ခံထားသလိုလက်ရှိမှာဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့သိရပါတယ်ချင်းမျိုးသားများရဲ့ပြန်လည်ပေါင်းစည်းညီညွတ်လုပ်ငန်းစဉ်တွေမှာဝိုင်းဝန်းအားဖြင့်ကူညီဖို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့အမြင့်အသင့်ရှိတဲ့အကြောင်းကိုလည်းဒီဇင်ဘာလ30ရက်မှာပြုလုပ်တဲ့ချင်းညီနောင်အဖွဲ့ဖွဲ့စည်းခြင်းတစ်နှစ်ပြည့်ခမ်းအနားမှာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာကပြောခဲ့ပါရရှင် တိုက်ပွဲကာလအတွင်းမီးလောင်ပျက်စီးခဲ့ရတဲ့နေအိမ်တွေကိုပြန်လည်တိဆောက်ရေး ULAAA ကကူညီပေးတဲ့တဲ့တင်ကိုဆက်လက်တင်ပြပါမယ်။အာရခဒေတာမှာတိုက်ပွဲကာလအတွင်းမီးလောင်ပျက်စီးခဲ့ရတဲ့နေအိမ်တွေကိုပြန်တိဆောက်ရေးအတွက်ရခိုင်အမျိုးသားအဖွဲ့ချုပ်အာရခတပ်တော် ULAAA ကပံ့ပိုးကူညီလှုပ်ဆောင်ပေးနေတယ်လို့ဒေတာရင်းတင်ဌာနတစ်ခုဖြစ်တဲ့ APM ကဖော်ပြထားပါတယ်။ပြီးခဲ့တဲ့တိုက်ပွဲကာလအတွင်းအစမ်းဖက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့ရဲရွာတွေထဲကိုစီးနင်းဝင်ရောက်မိရှုဖျက်ဆီးခဲ့တာကြောင့်လူနေအိမ်အမြောက်များပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ထို့သောမီးလောင်ပျက်စီးခဲ့ရတဲ့နေအိမ်တွေပြန်တီဆောက်ရေးလုပ်ငန်းတွေကိုမြုပ်သိမ်းတိုက်ပွဲပြီးလောက်ထဲကပင် ULAAA ကကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။မင်းပြဒေတာခန့်တူရဲ့ပြောကြားချက်အရအိမ်တအိမ်ကိုတိုင်ဆက်နှလုံးအုံ1500ဝါ900ထောက်ပံ့ပေးခဲ့တဲ့အပြင် ULAAA တပ်ဖွဲ့ဝင်တွေကအိမ်တန်းရာရောက်ကူညီပို့ဆောင်ပေးခဲ့လို့သိရပါတယ်။မင်းပြမြို့နယ်ထဲမှာတိုက်ပွဲကာလအတွင်းစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့တာကြောင့်လူနေအိမ်952လုံးထက်မနည်းမီးလောင်ပြန်ကျခဲ့ပြီးနောက်ထပ်လူနေအိမ်686လုံးလည်းတဝက်တစ်ပြက်ဖျက်ဆီးခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင်။မလေးမြို့ဓမြတိုက်မှုဖြစ်စဉ်တွင်ပါဝင်သောမိုးအောင်နှင့်ပြတာသည်စစ်ကောင်စီ၏ဝါရဖြန့်ထုတ်ပြန်ထားသလိုတက်ဆိုင်ခြင်းမရှိကြောင်းကောင်းကင် PDF ထုတ်ပြန်တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။လက်တလုံး online social media ပေါ်တွင်ပြန့်နှံ့နေသည့်မလေးမြို့ဓမြတိုက်မှုဖြစ်စဉ်တွင်ပါဝင်သောမိုးအောင်နှင့်ပြတာသည်စစ်ကောင်စီဝါရဖြန့်ထုတ်ပြန်ထားသလိုစက်ပြချင်းရွာပြည်သူ့ကာကွယ်တပ်ဖွဲ့နှင့်လုံးဝတက်ဆိုင်ခြင်းမရှိကြောင်းကောင်းကင် PDF မှသတင်းထုတ်ပြန်ထားပါသည်။သူတို့နှုတ်ဟာလွန်ခဲ့သောတလခန့်ကလေးကရွာဘက်ကနေ၎င်းတို့၏ကိုရေးကိုရာကိစ္စနှင့်ခီးတွားခဲ့ချခြင်းဖြစ်ပြီး၎င်းတို့၏ထွက်ဆိုချက်တွင်ဆက်ပြချင်းကျေးရွာ၏ဒူခေါင်းဆောင်ဆိုသည်မှာလည်းလုံးဝမဟုတ်ပါကြောင်းနှင့်မိမိတို့သည်သူတို့၏လုံဆောင်ချက်များကိုအမှန်တကယ်မသိရှိပါကြောင်းထို့ကြောင့်အမြင်မဖားစေလိုကြောင်းသူတို့၏လုံရက်များကြောင့်ဂုံတိတ်ခါထိခိုက်သွားပါသောတော်လိုင်း၏အဖွဲများကိုလည်းအနုညွတ်တောင်းပန်ပါကြောင်းထုတ်ပြန်ထားပါတယ်ရှင်။ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးနဲ့မြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်အရေးပါတဲ့မြန်မာရေးဆွေးနွေးပွဲတွေစတင်ဖို့နိုင်ငံတကာကိုတောင်းငေကိုထိန်လင်းတိုက်တွန်းတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ဇန်နဝါရီ1ရက်နေ့နှစ်သက်ကူးစုတောင်းရုပ်တမဒေါအောင်ဆန်းစုကြည်၏တောင်းငေကိုထိန်လင်းကအရေးပါတဲ့မြန်မာရေးဆွေးနွေးပွဲတွေစတင်ဖို့နိုင်ငံတကာကိုတိုက်တွန်းဆိုလိုက်ပါတယ်။မိမိလွတ်မြောက်ရေးအတွက်ရောမြန်မာနိုင်ငံပြန်လည်ထူထောင်ရေးအတွက်ပါအရေးပါတဲ့အရေးကြီးတဲ့ပထမဆုံးခြေလှမ်းအနေနဲ့အဓိကကျတဲ့ဆွေးနွေးပွဲတွေကိုစစ်တပ်နဲ့ထိတွေ့ပြောဆိုနိုင်ဖို့နိုင်ငံအားလုံးအထူးသဖြင့်တရုတ်အမေရိကန်နဲ့အာဆီယံနိုင်ငံများကိုတိုက်တွန်းလိုပါတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ကိုထိန်လင်းဟာ2024ခုနှစ်မှာကမ်ပိန်းတွေကနေမြန်မာနိုင်ငံအတွက်လိုအပ်တဲ့နေရာတွေမှာပြန်လည်လှူဒါန်းမှုတွေလုပ်ဆောင်ခဲ့ပါတယ်။အဆိုပါနှစ်သစ်စုတောင်းရုပ်တံတွေဒေါအောင်ဆန်းစုကြည်အားရင်းညွှန်း၍မိမိနဲ့နှစ်သစ်မှာပြန်ဆုံစည်းချင်တယ်လို့ကိုထိန်လင်းကဆိုထားပါတယ်ရှင်။ခင်ဦးမြို့နယ်ရှိပြည်သူအခြေပြုကျောင်းရှိအခက်ခဲဖြစ်ကလေးသူငယ်38ဦးအားထောက်ပံ့ပေးခဲ့တဲ့တင်ပြတင်ပြပေးသွားပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ခင်ဦးမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့အမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာတာဝန်ခံကျေးရွာပြည်သူအုပ်ချုပ်ရေးအဖွဲ့နှင့်ပြည်သူကာကွယ်ရေးအဖွဲ့တို့မှပြည်သူအခြေပြုကျောင်းတစ်ကျောင်းရှိမိဘမင်းအခက်ခဲဖြစ်ကလေးသူငယ်38ဦးတို့အားတဦးလင်ငွေကျပ်5000နှုန်းဖြင့်စုစုပေါင်းငွေကျပ်19သိန်းတတိကိုဒီဇင်ဘာ31ရက်နေ့တွင်တွားရောက်ထောက်ပံ့ပေးခဲ့ကြရလို့သိရပါတယ်။အဆိုပါထောက်ပံ့မှုကိုအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာန၏လမ်းညွှန်မှုခွင့်ပြုချက်အရမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အခွင့်ရငွေ၏အမျိုးသမီးလူငယ်နှင့်ကလေးသူငယ်ထောက်ပံ့ရေးဆိုင်ရာလုပ်ငန်းများဆောင်ရွက်ရန်အတွက်အခွင့်ရငွေခွဲတန်းဖြင့်ထောက်ပံ့ခဲ့ခြင်းဖြစ်ကြောင်းသိရှိရပါတယ်ရှင်။စစ်ကောင်စီတပ်ရင်းတွေအနေနဲ့ရှေ့တန်းစစ်စခန်းနဲ့နောက်တန်းဌာနချုပ်တွေမှာစတုတီတာကျွေးရင်ခောက်ဆွဲကြော်ကူတာကျွေးမွေးဖို့ညွှန်ကြားလာတဲ့သတင်းနောက်ဆုံးတင်ပြပေးပါမယ်။အာနာသိန်းစစ်ကောင်စီဟာစစ်ကောင်စီတပ်ရင်းတွေအနေနဲ့ရှေ့တန်းစစ်စခန်းနဲ့နောက်တန်းဌာနချုပ်တွေမှာစတုတီတာကျွေးရင်ခောက်ဆွဲကြော်ကူတာကျွေးမွေးဖို့ညွှန်ကြားလာပြီးအဲ့ဒီညွှန်ကြားချက်ဟာမလေးကမုတ်ဆိုးမာရိုရွာမော်ဟင်ကားဆိုင်ကိုစစ်တပ်ကဖျက်ဆီးပြီးရပ်ပိုင်းအတွင်းမှာကျင်းနှံနဲ့နှုတ်မိန်တွေပါထွက်လာတာဖြစ်တယ်လို့စီတန်ဘူကြီးဇင်ယောကပြောဆိုကြောင်းမောင်းသတင်းဌာနမှဖော်ပြထားပါတယ်။ခောက်ဆွဲကြော်ကတော့တရုတ်အစားစာမို့လို့လားတော့မသိဘူးပေါ့နော်။ခောက်ဆွဲကြော်ပြောင်းကျွေးဆိုပြီးရှေ့တန်းစခန်းတွေမှာနှစ်သက်ကူးလို့တော့ခောက်ဆွဲကြော်ကျွေးသွားတာတွေ့ရတယ်ဗျ။ Jazan Jaro Limita Chin Lula, Moinga Jaro Le, a date the boundary, Sine Lula Roma Piota Puno, a Kuga, Kauswejo, Lime Peco, Piang Tuare Dialo, Sidian Bui, Zinoka, Piota Varishi. A Kutin Piake, the Indrigo, Radio and Uji didn't talk Mintiham, Vincent Dune, Kasherua, before Tara Piparishi.
Radio NUG မှာဆက်လက်အတန်းလွှင့်နေပါတယ်ရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းဒီဂီတာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ဒေသရှင်မိုးနှံနဲ့
Naro Jware Jaupi Dota Yukeja Kwe Yu Mount Toso Nwe Ukala Jaupi Lechin Chaitaja Tuijin Tajin Sechazo
Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ19.3မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.3မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။